စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပူကနေတဘုံနေနဲ့ရက်သားတွေကေဆယ်ပြောင်းရွှေ့ပြီးအစီအစဉ်ဟာတည့်ရနောက်ကျခဲ့ပြီးတဲ့နောက်ဆုံးအတုပ်အဖြစ်ရွှေ့ပြောင်းမှုတွေပြန်လည်စတင်နေပါတယ်အခုဆိုရင်ဘတ်စကားတွေဟာအလက်ပူမြို့အရှေ့ဘက်ကနေပြန်ပြီးတော့ထွက်ခွာနေကြပြီဖြစ်တယ်လို့စီးရီးယားနိုင်ငံအတွင်းမှရှိနေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်လူပေါင်း3,000လောက်ကိုတင်ဆောင်ထားတဲ့ဘတ်စကားအစီး60ဟာရေခဲလောက်အောင်ရာသီဥတုအေးဆက်နေတဲ့အလက်ပိုမြို့အရှေ့ဘက်ကနေလူတွေကိုတဲဆောင်ပြီးတော့ထွက်ခွာဖို့အဆင်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းဆီးရီးယားအခြေစိုက်ဗြိတိရှလူခွန်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောဆိုပါတယ်။ဒါဟာအလက်ပိုမြို့ရဲ့နေရာချို့ကို၄နှစ်ကြာသိမ်းပိုက်ခဲ့တဲ့တဘုံတွေအတွက်မြို့ကနေထွက်ခွာဖို့နောက်ဆုံးအဆင့်လည်းဖြစ်ပါတယ်။အခုလိုရွှေ့ပြောင်းပေးမှုအဆုံးသတ်သွားပြီးခဲ့ရင်တဘုံတွေထိန်းချုပ်ခဲ့တဲ့အလက်ပိုမြို့ဟာသမရဘာရှောL Asayet ထိန်းချုပ်မှုအောက်ကိုအပြည့်အဝရောက်ရှိသွားမှာဖြစ်ပြီးတော့ဒါဟာ6နှစ်နီးပါးကြာစီးရီးယားပြည်တွင်းစစ်ကာလအတွင်းမှာတမိုင်းဝင်အဖြစ်ပြည့်လဲဖြစ်ပါတယ်ခင်ဗျာ